မြန်မာနိုင်ငံကငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများထားရှိရမယ့်ကွာဟချက်သတ်မှတ်ထားတာကိုဘိုးဘဏ်ကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာကို1990ကျပ်ထက်မနည်းနဲ့ရောင်းနေပါတယ်။အရင်သတ်မှတ်ချက်ရှိခဲ့ချိန်ကတရားဝင်ကောင်တာတွေမှာ1920ဝန်းကျင်နဲ့ဈေးသတ်မှတ်ထားပေမဲ့လို့လွယ်လွယ်ကူကူဝယ်ဖို့မလွယ်ခဲ့ပါဘူး။အခုတော့ကွာဟချက်ကန့်တန့်တော့မရှိတော့တဲ့အတွက်တရားဝင်ကောင်တာတွေမှာအယားဝယ်ဖို့အဆင်ပြေပြီးဒေါ်လာမှောက်ကိုဈေးချသွားနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမမြသင်းအောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံခြားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကစက်တင်ဘာ10ရက်နေ့ကစပြီးတော့ပယ်ဖျက်ခဲ့ပါတယ်။နေ့စဉ်ဗဟိုဘဏ်ကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကို3.8%ကိုင်းနှုန်းသာအများဆုံးကွာဟချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှောက်ခိုဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းခွင့်ရှိတဲ့အတွက်တရားဝင်ငွေလွှဲကောင်တာတွေမှာတကယ်တမ်းအယောင်းဝယ်လုပ်ဖို့အဆင်မပြေတာများတယ်လို့ဒေါ်လာဝယ်ခြင်းရောင်းခြင်းသူတွေကပြောပါရယ်။ဒါကြောင့်လည်းအပြင်မှောက်ခိုဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးတွေနဲ့အယောင်းဝယ်လုပ်နေကြရပါရယ်။အဲ့လိုအခြေအနေကြီးကြောင့်မှောက်ခိုဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွာဟချက်ကန့်တန့်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးတော့အဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
ကျချလိုက်တဲ့ဆိုတော့ကတော့အကောင့်တက်ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်ဘာလို့လဲဆိုတော့ဒေါ်လာကအာဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်တောက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနည်းပြီးတော့အပြင်ဈေးတွေကတစ်သက်တစ်မျိုးဖြစ်နေတဲ့ခါကျတော့ဝယ်တဲ့လူကများအဲ့လိုမျိုးလေးဖြစ်ပြီးတော့ဟိုလိုတလောက်လည်းမရောင်းမေးနိုင်ဘူးပေါ့နော်ကိုလိုတလောက်လည်းဝယ်လို့လည်းအဆင်မပြေဘူးပေါ့အဲ့လိုမျိုးတော့ရှိတယ်အခုလိုမျိုးအပြင်ပေါက်ဈေးတိုင်းဆိုတဲ့ခါကျတော့အဲ့ဒီ customer ရဲ့ lower ချက်ကိုလည်းဟိုကလိုတလောက်လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ
်ဒီကနေ့တင်းနှလာနေ့အတွက်ဗဟိုဘဏ်သတ်မှတ်ဈေးကဒေါ်လာကို1950ကျပ်ဖြစ်ပြီးတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာကို1990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်မှောက်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးတော့ကျသွားပါတယ်တောက်ချာနေက2050ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့ဒေါ်လာကို1990ကနေ2100ကျားမှရှိပါတယ်။သတ်မှတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိတယ်လို့ဈေးကွက်အခြေအနေစောင့်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
။အရင်သတ်မှတ်ထားတဲ့အချိန်ထက်တော့ပို့ပြီးတော့အယောင်းဝယ်တော့ဖြစ်မဲ့လို့မြင်တယ်ပေါ့နော်။ဒါပေမဲ့ loss တော့ဈေးကွက်အနေထားရောအကုန်လုံးကဝယ်မဲ့ရောင်းမဲ့ဒီလိုတွေရတယ်စောင့်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ
်နိုင်ငံသားငွေကြီးဈေးကွက်ကျွမ်းကျင်သူတူကတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ
်အပြင်မှာတင်းတင်းကျော်လွတ်လပ်ရောင်းဝယ်လိုက်ပြီးဖြစ်တဲ့အတွက်ကိုသူတို့ရဲ့ဒီဒေါ်လာရဲ့ဒီအပြင်မှာပိုပြီးပြည့်ပြည့်လာတယ်ပြည့်တဲ့ခါကျရင်ဒီ30ဒီအပြင်ရဲ့ဒီဘယ်လိုလိုပရိုဘလမ်မှာပတ်စံငွေသားတွေပေါ့နော်ငွေသားတွေပို့ပြီးတော့ပို့ပြီးတော့တင်းနဲ့ပို့ပြီးတော့များပြားလာတယ်များပြားလာတဲ့အတွက်ကိုတော့ဟိုဒေါ်လာလည်းကျနိုင်တယ်လို့ဒီပေါ်တော့ဒီအခုငွေသားနဲ့ထုတ်ပြ percentage ရှိရပါတော့အဲ့ percentage ကြီးကျနိုင်ပုံများတယ်ပေါ့နော
်တဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟိုဘဏ်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟိုဘဏ်ကရည်ညွှန်းငွေလဲလှယ်နှုန်းနေ့စဉ်သတ်မှတ်ပေးပြီးတရားဝင်လိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်အစိုးရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတွေကဆလို့ဗဟိုဘဏ်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟချက်3.8%ကိုင်းနှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ဗန်လုံငန်းလုတ်ကင်နေသူတွေကပြောပါတယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟချက်သတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါတယ်ရှင်